ဥရောပငါးနိုင်ငံခီးကိုစစ်တိုက်သွားရောက်ခဲ့တဲ့အမျိုးသားဒီမိုကရေစီရဲ့ဖွဲ့ချုပ်ရဲ့ဥက္ကဋ္ဌထွန်ဆန်းစုကြည်ဟာဇူလိုင်လ၄ရက်နေ့နေပြည်တော်မှာပြန်ကျင်းပမယ်ပထမအကြိမ်စရုပ်ထပ်ပုံမှန်လွှတ်တော်အစည်းအဝေးကိုတက်ရောက်ဖို့ရွှေ့ဆိုင်းခဲ့ကြောင်းNLD ပါတီကအတည်ပြုပြောဆိုပါတယ်ခီးပန်းလွန်လာကြောင်းပထမတစ်ပတ်ကိုလွှတ်တော်အစည်းအဝေးမတက်နိုင်သေးကြောင်းပြီးခဲ ဒီနေ့ဒီမိုကရေစီရဲ့ဖွဲ့ချုပ်အန်အေဒီပါတီပြောခွင့်ရပုဂ္ဂိုလ်ဦးညံဝင်းကဗီအိုအေကိုအခုလိုတီးပြပြောကြားပါရယ်။ဟုတ်ကဲ့
ဒီပန်းကလို့၄ရက်၅ရက်၆ရက်ကိုကျွန်တော်တို့ခွင့်ကြီးကပါတယ်။၄ရက်၅ရက်၆ရက်ကိုမတက်ပါဘူး။ဒါပါကိုယ်ရနေရစတာပါ။ကျွန်တော်ဆက်သွင်းပြင်းပြီးဒီကျွန်တော်လက်ခံတယ်လို့ပြောပါတယ်။ခီးစဉ်ပင်မလွန်တဲ့အတွက်ဒေါအောင်ဆန်းစုကြည်အနေနဲ့ပထမတစ်ပတ်လွတ်တော်စီဝေးကိုမတက်ရောက်နိုင်ပေမဲ့လို့အန်အေဒီပါတီလွတ်တော်ကိုယ်စားလှယ်တွေအားလုံးကတော့တက်ရောက်ကြမှာဖြစ်တယ်လို့ဒေါအော
့ဆိုပြီးပြန်ပြောင်းလို့ပြန်မှန်းထားတဲ့အတွက်ကြောင့်မို့လို့အလားတူတင်တယ်ဆိုပြီးကျွန်တော်တို့ကလည်းထိုက်တော့တာပါ။ကျမရေးချင်နေကြမဟုတ်ပါဘူးခင်ဗျာ။ဟိုတွေးရလဲလို့ဆိုတာလည်းမဟုတ်ပါဘူး။နောက်တစ်ခါပါပြီးကြတော့လည်းမဟုတ်ပါဘူး။ခင်ဗျားတို့ကခင်ဗျားတစ်ချောင်းလုံးပြန်မှန်းလာတဲ့အတွက်ကြောင့်မို့လို့အဲ့ဒီအတွက်အလားတူတင်ကိုကျွန်တော်တို့ကလိုက်ပြီးအလားတူပါဆိုပြီးထိုက်တော့လိုက်တာပါခင်ဗျာ။ပြန်ပြန်နဲ့အနာယူပြီးတော့ solution ရတော့အမြန်ဆုံးနိုင်လာမှာပါခင်ဗျာကျွန်တော်ကတော့ဖြစ်ချင်ပါပါခင်ဗျာကျွန်တော်မလက်ခံတော့ပါဘူးကျွန်တော်နည်းနည်းလေးပြောပါပါခင်ဗျာကျွန်တော်တို့ကိုယ်စားလှယ်တွေအားလုံးဖြစ်ချင်ပါပါခင်ဗျာ
မနေ့ပြန်မှာတော့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်ဆန်းစုကြည်ဟာ NLD ပါတီကခေါင်းဆောင်တချို့နဲ့တွေ့ဆုံဖို့တော့ရှိတယ်လို့ NLD ပါတီကပြောဆိုပါတယ်ဇူလိုင်လ9ရက်နေ့မှာတော့လွှတ်တော်စည်းဝေးကိုပြန်လည်တက်ရောက်မှာဖြစ်ပါတယ်ဆယ်စုနှစ်နှစ်ခုနီးပါးကြာနေအကျယ်ကျုပ်ကြခံရပြီးတဲ့နောက်ဥရောပကိုပထမအဦးဆုံးသွားရောက်တဲ့ခီးစဉ်ဖြစ်ဒေါအောင်ဆန်းစုကြည်ဟာဆွစ်ဇာလန်နော်ဝေးအိုင်ယာလန်ဗြိတိန်နဲ့ပြင်သစ်၅နိုင်ငံခီးစဉ်ကိုဇွန်လ23ရက်နေ့ကစတင်ခဲ့တာပါပထမအဦးဆုံးဆွစ်ဇာလန်နိုင်ငံကိုသွားရောက်ခဲ့ပြီးတော့အဲ့ဒီမှာဆွစ်ဇာလန်နိုင်ငံသားရေးဝန်ကြီး DDA ဘုတ်ဟဲလ်တာနဲ့ပူတွဲပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲအတွင်းရုတ်တရက်နေမကောင်းတဲ့အတွက်သတင်းစာရှင်းလင်းပွဲကိုရပ်ဆိုင်းခဲ့ရပါတယ်။တနေကုန်ပင်ပန်းမှုနဲ့လေရင်ခီးရှည်ကြောင့်မလို့သတင်းစာရှင်းလင်းပွဲအစမိနစ်ပိုင်းအတွင်းမှာပဲမူးဝေပြီးနေမကောင်းဖြစ်ခဲ့တာပါ။အဲ့ဒီနောက်ပိုင်းမှာတော့ကျန်တဲ့ခီးစဉ်အားလုံးကိုချော့ချော့မွတ်မွတ်နဲ့သွားရောက်နိုင်ခဲ့တာဖြစ်ပါတယ်။ဆွစ်ဇာလန်ခီးစဉ်ပြီးတဲ့နောက်နော်ဝေနိုင်ငံအော့စလိုမြို့မှာတော့ဒေါအောင်ဆန်းစုကြည်ကို1992ခုနှစ်ကချီးမြှင့်ထားတဲ့ငြိမ်းချမ်းရေးနိုဘယ်ဆုအတွက်နိုဘယ်မိန်ကွန်းပြောတာအပြင်နော်ဝေနိုင်ငံဘိုင်ကင်မြို့မှာလည်းရက်ဖ်တိုလူခွင့်ရေးဆုကိုလက်ခံခဲ့ပါတယ်။အဲ့ဒီနောက်အိုင်ယာလန်နိုင်ငံဘက်ခီးဆက်ခဲ့ပြီးတော့နိုင်ငံတကာလူငယ်ချမ်းသာကွင်အဖွဲ့ Amnesty International ကပေးအပ်တဲ့ Ambassador of Conscience ဆုကိုလည်းလက်ခံခဲ့ပါတယ်။နောက်တော့ဗြိတိန်နိုင်ငံမှာဗြိတိန်နိုင်ငံရဲ့အင်ရှစ်ဆန်မင်းသား Charles နဲ့ရောဗြိတိန်ဝန်ကြီးချုပ် David Cameron စတဲ့ခေါင်းဆောင်တွေနဲ့ပါတွေ့ဆုံပြီးတော့ဗြိတိန်ပါလီမန်မှာလည်းသမိုင်းဝင်မိန့်ခွန်းပြောကြားခဲ့ပါတယ်။ဒါ့အပြင်တိဘက်ခေါင်းဆောင်ဒလိုင်းလားမနဲ့လည်းလန်ဒန်မြို့မှာတွေ့ဆုံပြီးတော့ပြင်သစ်နိုင်ငံကိုနောက်ဆုံးသွားရောက်ခဲ့တာပါ။ပြင်သစ်နိုင်ငံမှာတော့ပြင်သစ်သမ္မတ François Hollande သမ္မတဟောင်း Nicolas Sarkozy အပြင်ပြင်သစ်အစိုးရအဖွဲ့ဝင်တချို့နဲ့လည်းတွေ့ဆုံပြီးတော့မြမရေးဆွေးနွေးခဲ့သလိုပါရီမျိုးတော်သူစုကိုလည်းဒေါအောင်ဆန်းစုကြည်လက်ခံရယူခဲ့ပါတယ်။ဇွန်လ29ရက်နေ့မှာတော့ဥရောပခီးစဉ်ဆုံးသက်ပြီးဇွန်လ30ရက်နေ့မှာတော့မြမနိုင်ငံရန်ကုန်လေးစိတ်ကိုပြန်လည်ရောက်ရှိခဲ့တာပါ။ရန်ကုန်ကိုပြန်လည်ရောက်ရှိလာတဲ့ဒေါအောင်ဆန်းစုကြည်ကိုမြမလူလူကလည်းတောင်းတဖြတ်ဖြတ်နဲ့ကြိုဆိုနှုတ်ဆက်ခဲ့ကြပါရဲ့ရှင်။